ကဘာပေါ်ကရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေကိုထိမ့်သိမ်းနိုင်ဖို့နိုင်ငံရေးပိုင်းကဥဆောင်ပြီးလုပ်ကိုင်ဆောင်ရွက်လို့မှုနဲ့တစုတစည်းတဲ့ပူးပေါင်းဆောင်ရွက်မှုတွေပါဝင်တဲ့ခေါင်းဆောင်မှုတွေလိုအပ်ပါတယ်လို့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့38ကြိမ်မြောက်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အဖွဲ့အစည်းအဝေးမှာဖွဲ့ကြီးရဲ့ဥဆောင်ညွှန်ကြားမှု Arina Bokova ကပြောဆိုလိုက်ပါတယ်Arina Bokova ကစစ်ဖြစ်နေတဲ့နေရာဒေသတွေကယဉ်ကျေးမှုအမွေအနှစ်တွေကိုထိမ့်သိမ်းကာကွယ်ဖို့နိုင်ငံတကာအသိုက်အဝန်းကိုနှိုးဆော်ခဲ့ပါတယ်။ဒီနေရာတွေထဲမှာစစ်ပွဲတွေပြင်းထန်တဲ့ Syria နိုင်ငံက Damascus နဲ့ Aleppo မြို့တွေအပြင် Mali က Timbuktu မြို့လိုမြို့ဟောင်းတွေလည်းပါဝင်ပါတယ်။ဒီခန်းနာကို UNESCO အဖွဲ့ဝင်122နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ပြီးအစည်းအဝေးကနေကမ္ဘာရှေးဟောင်းအမွေအနှစ်ထိမ့်သိမ်းဖို့အတွက်နေရာပေါင်း30ကိုတတ်မှတ်ဖို့စဉ်းစားကြမှာဖြစ်ပါလိမ့်မြန်မာနိုင်ငံကပုဂံရှိဟောင်းသူတေသနဇုံနယ်မြေကိုလည်းကမ္ဘာရှိဟောင်းအမွေအနှစ်ထိန်းသိမ်းရမယ့်နေရာစင်းနဲ့မှာထည့်သွင်းဖို့ UNESCO အဖွဲ့ကြီးကကူညီဆောင်ရွက်ပေးမယ်လို့ယဉ်ကျေးမှုဝန်ကြီးဌာနရှိဟောင်းသူတေသနဦးစီးဌာနကပြောဆိုထားပါလိမ့်